of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဇွန်လ16ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ရုပ်ကနေဓာတ်ရိုက်အတန်းထွက်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခင်ဖြူတွင်နဲ့ကျွန်မအနံလာတို့တင်ပြသွားမှာပါသမနာတော်နဲ့ထရမ်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်းပေါ်လ်မန်နက်ဖို့ကိုမျက်မြင်သက်တေတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားတဲ့အတွက်နေအကျဲချုပ်ကိုရုပ်သိမ်းပြီးတော့ထောင်ထဲမှာဆက်နေဖို့တောက်ကြနေကအမိန့်ချလိုက်ပါတယ်။အမေရိကန်ဒေါ်လာ50ဘီလီယံတန်ဖိုးရှိတဲ့တရုတ်နည်းပညာကုန်ပစ္စည်းအပေါ်အခွန်25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမတ်ထရမ်ဖြစ်ဆက်လှုပ်ဆောင်နေတာကြောင့်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပဋိပက္ခတွေပိုးပြီးတော့အချိန်မြင့်လာနေပါတယ်။အာဖရိကတိုက်ကနေပင်လယ်ကိုဖြတ်ပြီးတော့ဆက်လင်းတွေနဲ့လိုက်ပါလာကြတဲ့ရွှေပြောင်းဒုက္ခတဲ့482ဦးကိုစပိန်ရေးကြောင်းအဖွဲ့ကကယ်တင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီနေ့ညအတွက်ဒီထိတ်တန့်ရောက်သတင်းလွှာတွေကတော့အခုထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးဝင်းမြင့်ကထိုင်းနိုင်ငံရောက်အလုပ်သမားတွေအရေးကူညီဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားသွားပါတယ်ဒါပေမဲ့ဒီအစိုးရအနေနဲ့တကယ်လက်တွေ့ကျကျကူညီဆောင်ရွက်ပေးဖို့ကိုလည်းမြန်မာအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်
ဒီတော့လည်းနိုင်ငံတော်တိုင်းမြန်မာနဲ့မှားတာနဲ့မှားသွားတယ်ဒါပေမဲ့အဲ့ဒီနောက်မှာထိုင်းနိုင်ငံမှာအခြေအနေပိုဆိုးတယ်အလုပ်သမားတွေကရွှေပြောင်း MOU ဆိုလဲ MOU ပို့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာဒုက္ခသည်တွေရဲ့အရေးနိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ဘက်ကစိုးရိမ်မကင်းကြောင်းပြောဆိုလိုက်တဲ့သတင်းနဲ့အတူရခိုင်ပြည်နယ်အတွင်းကမိုးများရေကြီးမှုတွေကြောင့်လူသေဆုံးရတဲ့အထိဖြစ်ရတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအခြေဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်းပေါ်လ်မန်နဖို့ထာအမခန်နဲ့နေချင်းအတွင်းမျက်မြင်သက်တေထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားတဲ့အတွက်နေရင်အကျဲချုပ်ကိုဖယ်ရှားပြီးတော့ထောင်ထဲမှာဆင်နေဖို့ဖက်ဒရယ်တရားသူရည်သူဦးကတောက်ကြနေမှာအမိန့်ချလိုက်ပါတယ်အသက်69နှစ်အရွယ်မနက်ဖို့ပေါ်တရားစီရင်ရေးမှာဝင်ရောက်နောက်ဆက်မှုမျက်မြင်သက်တေနှစ်ဦးကိုဩဇာလွှမ်းမိုးကြိုးစားရမှာပူပေါင်းပါဝင်မှုဆွဲချက်တစ်ခုနဲ့အပြည့်ရှိကြောင်းပြီးခဲ့တဲ့သတင်းဘက်ကဆုံးဖြတ်ထားတာပါမနက်ဖို့ဟာမမျှမသားဆက်ဆံခြင်းခံခဲ့ရတယ်လို့သမ္မတထရမ်ကအင်ပြီးတော့အပြင်ဖက်မှာသတင်းထောက်တွေကိုပြောပါတယ်မနက်ဖို့ဟာရိုနယ်ရီဂန်ဘော့ဘ်ဒိုဂျွန်မက်ကိန်းတို့အတွက်ရော Republican အတော်များများအတွက်ပါလုတ်ကိုင်းပေးခဲ့သူဖြစ်ပြီးသူ့အတွက်ကတော့45ရက်လောက်ပဲလုတ်ကိုင်းပေးခဲ့တယ်လို့သမ္မတထရမ်ကပြောပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့ဥက္ကဋ္ဌအဖြစ်ဂျွန်လကနေအဂူလာတီမနက်ဖို့တာဝန်ယူခဲ့ပါတယ်။ရုရှားတို့ကိုထောက်ခံတဲ့ယူကရိန်းနိုင်ငံရေးပါတီစီကနေငွေကြေးလက်ခံရယူခဲ့တဲ့တဲ့င်းတွေထွက်ပေါ်လာပြီးတဲ့နောက်အဲ့ဒီတာဝန်ကနေဖယ်ရှားခံခဲ့ရတာပါ။မနက်ဖို့ကတော့သူ့ပေါ်ဆွဲချက်အစ်တီအတွက်အပြစ်ပြင်းမရှိကြောင်းတောက်ကြနေမနက်တရားရုံးမှာညင်ပါတယ်။ဖက်ဒရယ်တရားသူကြီးအေမီဘာမန်ဂျက်ဆန်ကမျက်မြင်သက်တေထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားမှုအပေါ်မျက်ကွယ်ပြုထားလို့မရဘူးဆိုပြီးထောက်ပြလိုက်တယ်လို့နောက်ယုံချင်းဖြစ်တဲ့စက်တင်ဘာလအထိထောင်ထဲမှာချုပ်ထားဖို့အမိန့်ချလိုက်တာပါ။သူ့ရဲ့အာမခံကိုပြန်ရုပ်သိမ်းဖို့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကရှောက်ထားတဲ့အတိုင်းတရားသူကြီးကအတည်ပြုပေးလိုက်တာဖြစ်ပါတယ်
။အမေရိကန်ဒေါ်လာ50ဘီလီယံတန်ဖိုးရှိတဲ့တရုတ်နည်းပညာကုန်ပစ္စည်းတွေအပေါ်အခု25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ်ကရှစ်ဆက်လှုပ်ဆောင်နေတာကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးတစ်ခုဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပြပတ်ကပိုးပြီးတော့အချိန်ညှစ်လာနေပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမငြင်းမြမှုတွေရှိနေတယ်လို့သူယူဆတဲ့အတိုင်းဒီကိစ္စကင်တွယ်သွားဖို့သမ္မတကသတိပြုထားတယ်လို့စက်မှုလုပ်ငန်းတွေမှာအရေးပါတဲ့နည်းပညာဆိုင်ရာကုန်ပစ္စည်းတွေအပေါ်အခွန်တိုးစီးကျမဲ့အကြောင်းသမ္မတကတောက်ကြနေတော့ကပြောဆိုလိုက်ကြပါအမေရိကန်ရဲ့နည်းပညာနဲ့ညာနာပစ္စည်းပိုင်ဆိုင်မှုတွေကိုတရုတ်နိုင်ငံတည်းတရားမျှတမှုမရှိစွာနဲ့လွှဲပြောင်းရယူနေတာတွေကိုဟန့်တားနိုင်ဖို့အတွက်အခုလိုအခွန်စီးကျတာကမဖြစ်မနေလိုအပ်တယ်လို့ဒီလိုလှုပ်ဆောင်ခြင်းအဖြစ်အမေရိကန်ပြည်ထောင်စုအတွင်းအလုပ်ကိုင်ခွင့်လန်းတွေကိုကာကွယ်ပေးရရောက်တယ်လို့အင်ပီရိုကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းသမ္မတကပြောဆိုထားပါတယ်။တရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့အခုလှုပ်ဆောင်ချက်ဟာကုန်သွယ်ရေးစစ်ပွဲကြီးထွားအောင်လုပ်နေတာလို့ဆိုပြီးထုတ်ပြန်ထားပါတယ်။အမေရိကန်ကလှုပ်ဆောင်လာတဲ့အတိုင်းအတာနဲ့ပမာဏအတိုင်းတရုတ်ဘက်ကလည်းအလားတူတုံ့ပြန်သွားမှာဖြစ်ပြီးတော့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့နိုင်ငံခြားအရင်တုန်းကဆွေးနွေးခဲ့တာတွေလည်းဆက်ပြီးတော့အကျုံးဝင်တော့မှာမဟုတ်ဘူးဆိုပြီးတော့တရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုတာကိုကိုးကားပြီးတရုတ်အစိုးရအပေါ်စင်ဝါသတင်းမှာတောက်ကြနေကဖော်ပြထားတာပါရှင်
အမေရိကန်ပြည်ထောင်စုရဲကိုမက္ကဆီကိုနယ်စပ်ကတဆင့်တရားမဝင်ဝင်ဖို့ကြိုးစားကြလို့တဲ့ကကလေးငယ်တွေကိုနယ်စပ်ဒေသမှာမိဘတွေနဲ့ခွဲပြစ်လိုက်တဲ့လို့ရအတွက်သမ္မတဒေါ်နယ်ထရမ်ကဒီမိုကရက်တစ်ကိုဆက်ပြီးတော့ပြစ်တင်ပြောဆိုနေပါတယ်။မိသားစုဝင်တွေကိုခွဲပြစ်တဲ့လို့ရဟာရက်ဆက်တဲ့ဥပဒေပြုလုပ်ငန်းအစီအစဉ်ဖြစ်တယ်ဆိုပြီးသမ္မတထရမ်ကတွစ်တာမှာမနေ့တောက်ကြနေကရေးသားခဲ့တာပါ။အမေရိကန်အထက်လွှတ်တော် American Lut on Nias Loma, Republican Doga, Amyasu Niayatara Pidalo, the Yamwe, Wayalare Mivarigo, Tatamirine, Quebi, Tenin Hare Muarago, Tamnatone Trump, Soya, Puegara Pandi Harapipare, Jikere, April Laronga, American Shine Joe, Jeff Sessionga, Nezako, Chabiro, the Yamwe, Wayal Ladripo, Blue Chini, Mubaji, Longwa, Lakamam Hobu, so be Jenya Gerava, Pitazo Rigo, Quebida, Diloyago, Sontasime, Lue Mujija, Ubri Mujan, Adese, Cheladre, Lutogan, Pingo Pajala, Chema, Tamnatrama, Tritama, အဲ့ဒီလိုရေးသားလိုက်တာပါအောက်လွတ်တော်အုပ်ထားပေါ်ရိုင်ယန်ရေးဆွဲထားတဲ့ဒီဥပဒေကြံအရမိသားစုတစ်ခုလုံးအကျဉ်းထောင်ထဲမှာနေရတဲ့အခြေအနေမျိုးရောက်နေရင်တော့ကလေးငယ်တွေကိုမိဘတွေစီပြန်ပြီးလွှဲပြောင်းပေးရမယ်လို့ဖော်ပြထားပါတယ်။တရားမဝင်နေစားဖြတ်ကျော်ဝင်ရောက်လာတဲ့လူတွေဟာရာဇဝတ်မှုနဲ့အမြဲတမ်းဆိုသလိုအရေးယူခံရရကြောင်းသူတို့ရဲ့ကလေးတွေကိုလည်းမိဘတွေနဲ့အတူထိန်းထိန်ထား
ဒီနေ့ကတော့ဥဆောင်တဲ့ညပောင်းတက်ဖွဲ့တွေဝင်ရောက်တိုက်ပိုင်နိုင်ပြီဖြစ်တဲ့အကြောင်းရင်းမြစ်ဆွေရအရာရှိတွေကပြောပါရယ်ဟူတီတဘုံလေးနဲ့လူတီများတဲ့ရှီယာတဘုံလေးလက်ထဲကနေဟိုရီရာမျိုးကိုပြန်လဲတည်ဖို့အတွက်အာရဗ်မဟာမိတ်တက်ဖွဲ့တွေကတိုက်ခိုက်နေတဲ့လေယံမြောင်းနေဒီနေ့စနေနေ့မှာအခုလိုလေးစိတ်ကိုတည်ယူနိုင်ခဲ့တာလို့ရင်းမြစ်စစ်ဖက်ထရင်ထုတ်ပြန်ရေးရုံးက
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
နိုင်ငံတကာလူ့ကွေးရေးအစောင့်ကြီးလေးလာရေးအဖွဲ့ Human Rights Watch အဖွဲ့ကတော့ပြည်ပကမှာပါဝင်နေတဲ့အဖွဲ့စည်းတွေအားလုံးအနေနဲ့အရက်သားပြည်သူတွေအတွက်စာနာမှုအကူအညီတွေပေးနိုင်မယ်လမ်းကြောင်းတွေကိုပိတ်ပင်မယ်ဆိုရင်သူတို့အနေနဲ့နိုင်ငံတကာရဲ့တံခါးပိတ်ဆို့မှုတွေခံရနိုင်တဲ့ဆိုတာကိုသိအောင်ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုသတိပေးတာတွေလုပ်ဖို့တောင်းကြနေတယ်လို့ငါတိုက်တွန်းချပ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 1556နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းကနေဒီကနေ့ညနေခင်းထိုင်တန်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အာဖရိကတိုက်ကနေပင်လယ်ကိုဖြတ်ပြီးတော့ဆက်လီ59စီထက်မနည်းတော့နဲ့လိုက်ပါလာကြတဲ့ရွှေပြောင်းဒုက္ခသည်450ဦးကိုစပိန်ရေချောင်းကယ်ဆယ်ရေးအဖွဲ့ကကယ်တင်လိုက်ပါတယ်။ဒီထဲမှာကလေးငယ်တွေနဲ့လူသေးအလောင်း၄လောင်းလည်းပါဝင်ပါတယ်။ဂျီဘရတာရေလက်ကြားရဲ့အရှေ့ဘက်ပိုင်းကအယ်ဘိုရန်ပင်လယ်ထက်မှာမြူရေကျနေတာကြောင့်ကျန်နေသေးတဲ့ဆက်လီ3စင်းကိုခက်ခက်ခဲခဲရှာဖွေခဲ့ရတယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ကယ်ဆယ်ရေးဆက်လီကိုစင်ရဟယင်တစင်းနဲ့ဥရောပနယ်စပ်ရေးရာအေဂျင်စီ Frontex ရဲ့လေယာဉ်တစင်းလဲရှာဖွေကယ်ဆယ်ရေးလုံငန်းမှာပါဝင်ခဲ့တာပါ။အကျန်းဖက်ပဋိပက္ခတွေဆင်းရဲမွဲတေမှုတွေကြောင့်နေရစွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခတွေဟာလူမောင်ကိုသမားတွေရဲ့ခနော်နီခနော်နဲ့ဆက်လီတွေလေမှုတ်သွင်းထားတဲ့အပျော်စီးလေတွေနဲ့အနေအများလာတဲ့ခီလန်ငါတစင်ဥရောပကိုဝင်ရောက်ဖို့ကြိုးပမ်းကြတာပါ။ကုလသမဂ္ဂရဲ့အဆိုအရအခုလိုထွက်ပြေးလာကြရမှာတိနဲ့အတွင်းလူပေါင်း962ဦးသေဆုံးခဲ့ရပြီးပါပြီ။2018ခုနှစ်ပထမ9လအတွင်းဥရောပကမ်းခြေကိုဒုက္ခသည်ပေါင်း 35,455 ဦးရောက်ရှိလာရမှာစပိန်နိုင်ငံကိုရောက်ရှိလာသူတွေကတော့ 11,992 ဦးရှိသွားပြီဖြစ်ပါတ
ယ်။ UK နိုင်ငံ Scotland နဲ့မှာရှိတဲ့ Glasgow School of Art ဘက်ကသူကမက်ကင်တော့ရှ်အဆောက်အဦတောက်ချာနေညာရောကမိကြီးကျယ်လောင်ခဲ့ပါရဲ့။တဟာလေးနှစ်အတွင်းမှာဒုတိယအကြိမ်လောင်လာပါတောက်ချာနေဒေသစံတော်ချိန်ည7:19မိနစ်မှာလောင်တဲ့အကြောင်းသတင်းပေးဖုံးရခဲ့တာဖြစ်ပြီးတော့လောလောဆယ်မှာတော့ထိခိုက်သေးခြင်းမူမသိရသေးတဲ့အကြောင်းစကော့လန်မိသက်ဌာနကပြောပါရယ်အကြီးကျယ်လောင်နေတဲ့မိကိုတော့စနေနေ့မနက်ပိုင်းအထိမိသက်တပ်ဖွဲ့တွေကညှိနှိုင်းနိုင်ဖို့ကြိုးစားခဲ့ကြရတာပါအခုမိလောင်မှုသတင်းအတွက်အင်မတန်ဝမ်းနည်းရပြီးတကယ့်ကိုစိုးဝါလို့နေဖြစ်ရပါပဲလို့စကော့လန်အစိုးရကောင်ဆောင်နီကိုလတ်စတာဂျွန်ကသူ့ရဲ့ Twitter မှာရေးပါတယ်လူတွေအားလုံးဘေးကင်းလုံခြုံဖို့ဆုတောင်းပြီး Glasgow School of Art တက္ကသိုလ်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းရေးသားထားတာပါအခုမိလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။စကော့လန်အနုပညာနယ်ပြည်သူ့ကပညာရှင် Charles Rennie MacIntosh လွန်ခဲ့တဲ့နှစ်ပေါင်း100ကျော်လုံးကဒီဇိုင်းထုတ်တိဆောက်ထားခဲ့တဲ့ဒီအဆောက်အဦဟာ2014ခုနှစ်မေလတုန်းကမိလောင်ခဲ့တာကြောင့်ဒေါ်လာသန်းပေါင်းများစွာအကုန်ကျခံပြီးပြန်လည်မွမ်းမံမှုတွေလှုပ်ဆောင်နေတာဖြစ်ပြီးတော့အခုမိမလောင်ခင်အထိတော့ရှင်းနစ်မှာပြန်လည်ဖွင့်လှစ်နိုင်ဖို့မျှော်လင့်ထားခဲ့တာဖြစ်ပါရဲ့ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းဟိမဝနာတောင်ချေတောင်တန်းတွေပေါ်မှာရှိတဲ့ရှင်မလာမြို့ကိုမနေ့ကဖုန်တွေသဲတွေပါတဲ့လေပြင်းတွေဝင်ရောက်တိုက်ခတ်သွားပြီးတဲ့နောက်ဒီကနေ့မနေ့အစောပိုင်းမှာတော့တမျိုးလုံးမိခိုးမျိုးတွေနဲ့ပိတ်ဖုံနေပါတယ်။တောင်ကြားတစ်လျှောက်မိခိုး Tang jah the shop, Murib, Longwa, Paypon, Nebula, Tangmolan the shop, Mita, Chelsea, Aqua, Willow, Damiare, Dre, Motor, the Samu Ripsim, and Italian Shinivare, Lippi Ari, the Shane to Tetja, Pitora Jang, Kulu, Pipoya, Alu, India, Muli, without Tanaga, Piovare, Akulu, Lippi Ari, Muni, Mia Murejang, Raja Stan Pinene, and now Pekka Tailare, Lupi Zilla, and Pienhane, Daily, Yenuha, Muro, New Delhi, Nyo by Yamashire, Chani Gram, Murigo, Piajo, Dekabiro, Shimala, Murego, Wia, Dekatoraba. Tong Asha de Dama Moya di Pite Dilo Kalam Yo Dai Mona and Ribuya Taikale Shibare, Tabi Mele, Dine Moli Wata Achinigaro Pomam Hopao, Natangsangakunega Pawanjin Lirunya Mujang in Yama Lubang, Nitramangatan Temene Tisong Heavare, Ta the Chakabaning and Rida Pumyare Yi Dwe Pitelu, Pawanjin Yinyamune Jama Yesaya, Lancet Commission up your ware.
နှစ်ထောင်ဆယ်ရှစ်ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမကြာခင်မိနစ်ပိုင်းလုံးကကံကြီးသွားတဲ့အောက်စုစီကနာမည်ကျော်ပြင်သစ်နဲ့ဩစတြေးလျအသင်းတို့ရဲ့ပွဲမှာတော့ပြင်သစ်အသင်းဟာတင်တော်လောက်ခြေစွမ်းမပြနိုင်ခဲ့ပေမဲ့ငကိုတကူနဲ့အနိုင်ရပြီးတော့ကံကောင်းစွာနဲ့ပဲဒီအဖွင့်ပွဲမှာသုံးမှတ်ရသွားပါတယ်ပထမပိုင်းမှာဂိုးမရှိတဲ့ရင်နဲ့ဆုံးသက်သွားတဲ့ဒီပွဲရဲ့ ါတယ်ဒီကိုနှစ်ကိုစလုံးအတွက် VAR လို့ခေါ်တဲ့ Video Assistant Referee Video နည်းပညာနဲ့စောင့်ကြည့်မှတ်တမ်းတင်ဆုံးဖြတ်တဲ့နည်းကိုအကူအညီယူပြီးတော့ဆုံးဖြတ်ချက်ချရတာကြောင့်ဒါဟာဖြစ်ဒီနေ့ကမ္ဘာဖလားပွဲမှာစပြီးတော့သုံးတဲ့ VAR နည်းပညာကိုဒီပွဲမှာအရင်ဆုံးအသုံးပြုလိုက်တာပဲဖြစ်ပါတယ်ဒီနေ့နောက်ထပ်ကံမဲ့ပွဲတွေကတော့ဒီမြန်မာဆန်လောကြီး6နာရီခွဲမှာအုပ်စုတီကအာဂျင်တီးနားနဲ့အိုင်စလန်နောက်ည10နာရီခွဲမှာအုပ်စုစီကပီရူးနဲ့ဒိန်းမတ်တနင်္ဂနွေမနက်တနာရီခွဲမှာတော့အုပ်စုတီကခရိုအေးရှားနဲ့နိုင်ဂျီးရီးယားအသင်းတို့ရှင်ပြိုင်ကစားကြမှာပါမနေ့ကတောက်ကြနေ့ကပွဲမှာတော့ဥရောပထိပ်သီးနှစ်သင်းဖြစ်တဲ့အုပ်စုဘီကပေါ်တူဂီနဲ့စပိန်တို့အကြိမ်နဲ့ရှင်ပြိုင်ကစားခဲ့ကြတာမှာတစ်ဖက်3-0နဲ့ပြေးကျသွားပါတယ်ရှင
်စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခင်ဖြူထွေးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ထိုင်းနိုင်ငံတဝမ်းမကြခင်မှာပဲတရားမဝင်ရွှေပြောင်းအလုပ်သမားတွေကိုအထူးစီမံချက်နဲ့ဖမ်းဆီးအရေးယူတော့မှာဖြစ်တဲ့အတွက်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့တင်းချီတဲ့မြန်မာရွှေပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ကိုင်နိုင်ရင်မြန်မာအစိုးရဘက်ကလက်တွေ့ကြကြစနစ်တကျကူညီဆောင်ရွက်ပေးပါလို့မြန်မာအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်အခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်ကတော့ထိုင်းနိုင်ငံရောက်အလုပ်သမားတွေအရေးကူညီဆောင်ရွက်ပေးဖို့မြန်မာတယုံနဲ့အလုပ်သမားတန်ရာရှိတွေကိုတိုက်တွန်းပြောကြားသွားပေမဲ့လည်းအလုပ်သမားတွေရဲ့အရေးအမှန်တကယ်ထိရောက်တဲ့ကူညီဖြည့်ရှင်းမှုတွေရှိပါမလားဆိုတဲ့စိုးရိမ်မှုတွေကတော့ရှိနေသေးပါအသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ထိုင်းနိုင်ငံတဝန်အထောက်ထားမဲ့နိုင်ငံသားရွှေပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ကင်ခွင့်မှတ်ပုံတင်နိုင်ရေးထိုင်းဆိုရဘက်ကအလုပ်သမားဆိုင်ရာဥပဒေသစ်အရာထိထိရောက်ရောက်ကင်တွေဖြည့်ရှင်းတော့မှာဖြစ်တဲ့အတွက်အလုပ်သမားတွေအနေနဲ့လာမယ့်2018ဇွန်လ30ရက်နေ့ထားပြီးတော့တရားဝင်အလုပ်လုပ်ကင်ခွင့်မှတ်ပုံတင်ကြဖို့အတိပေးကြေညာထားပြီးဇူလိုင်လ10ရက်နေ့ကနေစပြီးဖမ်းဆီးအရေးယူမှုတွေစတင်တော့မှာဖြစ်တယ်လို့ထိုင်းအလုပ်သမားရေးဝန်ကြီးဌာနကဇွန်လဇန်းကလေးကသတိပေးနှိုးဆော်နေတာဖြစ်ပါတယ်ဒီလိုအခြေအနေမှာထိုင်းနိုင်ငံတွင်းမှာတရားဝင်အလုပ်လုပ်ကင်ခွင့်လက်ပြုတ်လုံနိုင်ရေးလက်ရှိထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ BAT ရဲ့အလုပ်သမားရေးရာတာဝန်ခံမတ်တတ်တဦးကအခုလိုပြောပြပါဗျ။အ
ချိန်လေးတွေကအရင်တင်ကျတယ်အလုပ်သမားဝတ်ပတ်မင်းနဲ့ပတ်သက်ရင်အလုပ်သမားတွေကိုအရင်တင်ကျတော့အလုပ်သမားကဝယ်စားကားတွေလည်းပုံနေ။ပုံတဲ့အခါမှာတင်ကျလွန်တဲ့ဥပဒေတွေကိုဖြေလျှော့ဖို့တော့ထိုင်းဆိုရနဲ့ညှိနှိုင်းဖို့တော့လိုမယ်။နောက်ပြီးတော့မြန်မာဒီဘက်ကကျတော့ဒီဘက်မှာလာပြီး CI ကိုဖွင့်ထားတယ်။အဲ့ဒီ CI တွေကတကယ်ဥပဒေကပြန့်ထန်းထားတဲ့အတိုင်းမဟုတ်ဘူး။အဲ့ထက်ပိုပေးရတယ်။ပေါ်တင်ကြီးလှုပ်ရှားနေတာပေါ့။ contract ပေးထားတဲ့ CI ကြီးဖွဲ့စားတွေပေါ့နော်။ contract ယူလိုက်တဲ့ကုမ္ပဏီတွေပေါ့နော်။အဲ့ဒီဟာလည်းလုပ်သမားတွေကအရန်ငွေကုန်ကျစရာများတာပေါ့နော်။အဲ့တော့အစင်းထပ်ပြီးတော့ကုန်နေရတဲ့အလုပ်သမားတွေဖြစ်နေတဲ့အတွက်ဈေးစကားကများလွန်းနေပေါ့နော်။ပြန်လုံးနေပေါ့နော်အဲအဲ့ဒီဟာတွေကိုလေဒီမြန်မာဘက်က CI ရုံးလံဖွဲ့တဲ့ကိစ္စတွေကိုလေစေချာစီစစ်ပေးဖို့တော့လိုတာပေါ့နော်အကြီးလိုက်စားတာတွေမရှိဖို့တော့လိုတယ်ပေါ့နော်
အခုလိုမျိုးထိုင်းနိုင်ငံမှာအလုံးလုံးကိုင်ဖို့တိတ်ငဲ့ချီရောက်ရှိနေတဲ့မြမရွှေပြောင်းလူသမားတွေရဲ့အရေးဥပဒေကြောင့်အရာထိထိရောက်ရောက်အကူအညီပေးကြဖို့ကိုလည်းအခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို့မှာရောက်ရှိနေတဲ့မြမသမ္မတဦးဝင်းမြင့်ကလည်းမြမတန်အမတ်မြမလူသမားတန်အရာရှိတွေကိုတိုက်တွန်းမှကြားထားတယ်လို့သမ္မတဦးဝင်းမြင့်နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့သူလူသမားရှင်နေအကြံပေးရှင်နေကြီးဦးအောင်မျိုးတန်ကပြောပြပါတယ
်။ထိုင်းနိုင်ငံဆိုင်ရာမြမသမ္မတကြီးဦးမြင့်သားကနေပြီးတော့ထိုင်းနိုင်ငံမှာရှိတဲ့အလုံသမားတွေရဲ့အခြေအနေကိုအချက်လက်တွေနဲ့ပြကြစွာရှင်းလင်းပြကြလိုက်ပါတယ်။အဲလိုတင်ပြပြီးတဲ့နောက်မှာသမ္မတကြီးကထိုင်းနိုင်ငံမှာရှိတဲ့မြန်မာလူသမားတွေကိုတက်ဆိုင်ရာဥပဒေအရမှန်ကန်စွာအကာအကွယ်ပေးနိုင်ဖို့နောက်တစ်ခါတကယ်လို့အခုအရေးယူဆောင်ရွက်မှုတွေရှိကြတဲ့အခါမှာလည်းထိုင်းနိုင်ငံရဲ့ဥပဒေအရအရေးယူဆောင်ရွက်တဲ့ကိစ္စမျိုးတွေကဒီသူတို့ဥပဒေအတိုင်းဆောင်ရွက်တာမို့လို့နော်အထူးပြောစရာမလိုပေမဲ့လည်းမိမိနိုင်ငံသားတွေကိုဥပဒေနဲ့ဖြစ်တဲ့အနေအထားမျိုးတွေမှာပါဝင်ကူညီပြီးတော့အမြန်ဆုံးစီရင်စရာအရမိမိနိုင်ငံကိုပြန်လည်ပို့နိုင်ဖို့ဆိုတဲ့ကိစ္စတွေနဲ့နောက်တစ်ခါထိုင်းနိုင်ငံမှာရှိတဲ့အလို့မှမြန်မာနိုင်ငံသားတွေကိုကာဝယ်ဆောင်ရှောက်ပေးနိုင်ဖို့အကူအထူးမှကြပါတယ်လူအထာတွေကိုလည်းသမရာကြီးကိုယ်တိုင်ကနေပြီးတော့လုံသမားတွေနဲ့ပတ်သက်လို့ဆောင်ရှက်ကာကွယ်ပေးနိုင်ဖို့ကိုလည်းဒေသိတ်မှကြားသွားခဲ့ပါတယ်ခင်ဗျာ
အခုလိုမျိုးနိုင်ငံတော်သမရာကအလုံသမားရေးဦးစားပေးဆောင်ရွက်ပေးဖို့ပြောဆိုခဲ့တယ်လို့ပဲနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရောက်ရှိလာခဲ့စဉ်တော့ကလည်းဂရီးပေးစကားပြောကြားသွားတာတွေရှိပေမဲ့လို့ထိရောက်တဲ့ကူညီဖြည့်ရှင်းမှုတွေမရရှိခဲ့ဘူးလို့အလုံသမားရေးဆောင်ရွက်ပေးနေတဲ့မတ်သက်သက်ဦးကပြောပြပါတယ်အရင
်ကလည်းနိုင်ငံတော်အတိုင်ပင်ခံလာတယ်မှားတာလည်းမှားသွားတယ်ဒါပေမဲ့အဲ့ဒီနောက်မှာထိုင်းနိုင်ငံမှာအခြေအနေပေါ်ဆိုတယ်အလုသမားတွေကရွှေပြောင်း MOU ဆိုနဲ့ MOU ပို့ဆိုတယ်ထိုင်းနိုင်ငံထဲမှာရောက်နေပြီးတာအလုသမားကတော့လေအချိန်ကြီးတွေကအဲ့ဒီငွေကုန်ကြေးကျခံပြီးတော့ဘယ်လိုပွဲစားလမ်းကြောင်းပေါ်မှာပဲရှောက်ရတဲ့လမ်းပဲရှိတော့တယ်အချိန်ကြီးကပိုပဲဆိုးနေတယ်ပေါ့နော်နောက်ပြီးတော့မြန်မာပြည်ထဲကနေလည်းဒီဆိုးရဝင်ကြီးဌာနတွေကဇာရောက်စစ်ဆေးတာတွေလည်းရှိတယ်ထိုင်းနိုင်ငံမှာဒါပေမဲ့လည်းဘာမှမထူးဘူးဒီတိုင်းဒီတိုင်းပဲအလုသမားတွေကပတ်စံကုန်နေနော်အဲ့ဒီအတွက်ပေါ့နော်ဘလို့နည်းနဲ့ချစ်ချစ်ရောက်လုပ်ပေးနိုင်မှာလဲအဆိုးရအနေနဲ့ပေါ့နော်ကျမတို့ကအဲ့ဒါကိုတောင်းဆိုချင်တယ်ပေါ့
မြန်မာသမ္မတဘက်ကတော့ထိုင်းနိုင်ငံအတွင်းမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံနေရတဲ့မြန်မာအလုံသမားတွေရဲ့အရေးလက်ကျူးလူတက်မှုမှာအမှုရင်ဆိုင်နေရတဲ့မြန်မာအလုံသမားတွေရဲ့အမှုကိစ္စပါအပါအဝင်ရန်စုံထိထိရောက်ရောက်ကင်တွဲဖြည့်ရှင်းပေးကြဖို့တိုက်တွန်းသွားခဲ့တယ်လို့လည်းမြန်မာတရုတ်ကဖွဲ့စည်းထားတဲ့အထူးဥပဒေချမ်းပေးအဖွဲ့ဝင်တဦးဖြစ်တဲ့ရှေ့ဒီဦးအောင်မျိုးသားကပြောပြပါဗျ။အဲ
့ဒီနေမှာကတော့အဲ့ဒီလက်ကျူးအကြောင်းလေးပြောသွားပါတယ်။သူကိုယ်တိုင်ကဥပဒေကျိုးဆောင်ရှေ့နေဘွားကလာတာမဟုတ်လို့မိမိနိုင်ငံသားတကယ်လို့ပြည့်မှုမကျွလို့မှုဆိုရင်တော့မကျွလို့နဲ့အတိုင်းကိုဥပဒေရတင်ပြပြီးတော့ပြစ်ကနေလုံခင်းအောင်လို့ဆောင်ရွက်ပြဖို့လည်းပြောသွားပါတယ်။တကယ်လို့မြန်မာမိမိနိုင်ငံသားကကျွလို့နဲ့ဖြစ်ခဲ့လို့ရှိရင်လည်းပြစ်ဒဏ်ကြီးတာကိုသိအောင်သိတာကိုပပအောင်တဖြည်းဖြည်းနဲ့ဥပဒေရကျိုးသားဆောင်ရွက်ပြဖို့ကိုလည်းကျွန်တော်တို့ကိုညွှန်ကြားခဲ့ပါတယ်ခင်ဗျ
။ဂျိုလာ9ရက်နေ့နဲ့ဂျိုလာ16ရက်နေ့နေ့ရက်တာထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ရှစ်ချိန်မြောက်အေယာဝတီကျောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနှီးပြူဟာထိပ်သီးအစည်းအဝေးတက်ရောက်နိုင်မှုအတွက်မြန်မာသမ္မတဦးဝင်းမြင့်ထိုင်းနိုင်ငံကိုရောက်ရှိနေခြင်းအတွင်းမှာပဲထိုင်းဆိုရနဲ့မြန်မာဆိုရတို့ကြာပူးတွဲကြေညာချက်မှာရောထိုင်းနိုင်ငံဝန်ကြီးချုပ်နဲ့မြန်မာသမ္မတတို့ကြာပူးတွဲသတင်းစာရှင်းလင်းပွဲမှာရောထိုင်းနိုင်ငံတွင်ကမြန်မာရွှေပြောင်းအလုပ်သမားတွေရဲ့အရေးထည့်သွင်းဆွေးနွေးသွားခဲ့ကြပါတယ်ရှင
်။ဟောရရှင်များရှင်မြန်မာနိုင်ငံအနှံ့ဒီရဲ့ပိုင်းတွေအတွင်းမိုးသည်ထန်မှုတွေကြောင့်ရေပေးတံကျုံနေရတယ်လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်။မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရင်ပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မိကွန်းတွေလည်းထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံမှာရေဘေးမီးဘေးမုန်တိုင်းနဲ့ငလင်းတွေလိုသဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးတံတွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲကပ်ဘေးအနေနဲ့ကျူတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတရက်ဒီလိုက်စီစဉ်ကပြန်ကြိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညဒိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေရှင်။ Bangladesh ရောက် မြန်မာ ဒုက္ခသည်တွေရဲ့ သတင်း ကို လည်း ဆက် ပြီး တင်ပြ ပေး ကြပါရစေ Bangladesh နိုင်ငံမှာ ရောက် နေတဲ့ မြန်မာ နိုင်ငံက ဒုက္ခသည် တိုင်း လူလူဟာ သူတို့ရဲ့ မူလ နေရာ တွေ စီ ကို ပြန် သွား ခြင်း ကြပေမဲ့လို့ သူတို့ဟာ တိတ် ကို စိုးရိမ် ပူပန် နေ ကြတယ် လို့ ဒုက္ခသည်တွေ ကို ကူညီ ပေး နေတဲ့ နိုင်ငံ တကာ ရွှေ့ပြောင်း နေထိုင် သူများ ဆိုင်ရာ အဖွဲ့ IOM ရဲ့ Bangladesh နိုင်ငံ ဆိုင်ရာ အကြီးအကဲ George Kikori က VOA ကို ပြော ဆို လိုက် ပါတယ် နိုင်ငံ တကာ က အတိုင်း ဝိုင်း အနေနဲ့ ဒုက္ခသည်တွေ အတွက် လိုအပ်တဲ့ အကူအညီ တွေ ကို ချက် ချင်း မ ပေး နိုင် ဘူး ဆိုရင် တော့ လူသား ချင်း စာနာ မှု
ကူညီပေးလုပ်ငန်းတွေတိတ်မကြခင်မှာပဲရက်သွားနိုင်နေဆိုတဲ့အကြောင်းဂေါဂီဂိုရီကိုVOAမြန်မာပိုင်းကဒီစတူဒီယိုမှာတည်သက်တွေ့ဆုံမေးမြန်းထားတဲ့ကိုကျော်ကျော်သိန်းကအပြည့်အစုံပြောပြပေးပါဦးရှင်မြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လကအကြံဖက်အခြေအနေတွေဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့အဲဒီမှာအရင်ကတည်းကရှိနေတဲ့ဒုက္ခသ
ကျွန်တော်တို့ကဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံယူအန်အေစီအာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ယူအန်ဒီပီနဲ့မြန်မာအစိုးရကြားမကြာသေးခင်ကသဘောတူလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာနိုင်ငံသားဖြစ်ရေးနဲ့ပတ်သက်ပြီးမပါတာကြောင့်ဒုက္ခသည်တွေကဘဝင်မကြဘူးဆိုတဲ့သတင်းတွေကထွက်ထားတာပါ။မစ္စတာဂီဂိုရီကတော့စကမ်းတွေကဒုက္ခသည်တွေနဲ့သူကို back to where they came from.
တနော့စကားပြောမှုသမျှဒီကဒီဝရပြောရရင်ပြန်ကျင်ပါတယ်သူတို့နေရာတွေစီကိုပြန်ကျင်ကြပါတယ်ဒါပေမဲ့သူတို့ဟာတိတ်ကိုစိုးရင်ပူပန်နေကြတာပါသူတို့ပြန်နိုင်ဖို့အတွက်ဖြစ်စေခြင်းနဲ့အခြေအနေတွေရှိနေပါတယ်အဲ့ဒီအခြေခံလူခွင့်ရေးကိုအာမခံချက်မပေးဘဲနဲ့ဘယ်သူမှမပြန်ကျင်ကြပါဘူးတခြားစိုးရင်ချက်တွေလိုလားချက်တွေကတော့လွတ်လပ်စွာရွှေ့ပြောင်းသွားလာနိုင်ခွင့်အတမွေးဝမ်းကြောင်းခွင့်အ
တဲ့ရမုံငွေကိုနိုင်ငံတကာအစိုးရတွေကအကူအညီပေးနေကြတာဖြစ်ပြီးလက်ရှိအချိန်ထိလုံလောက်တဲ့ရမုံငွေကိုရသေးတာမဟုတ်ပါဘူး။ဒါအပြင်အခုအချိန်ဟာဘင်္ဂလားဒေ့ရှ်မှာမုတ်တုံရာသီဝင်နေပြီဖြစ်တာကြောင့်မိုးတံလီတံခံစားရတဲ့ဒုက္ခတွေတွေအတွက်အကူအညီတွေကပိုးပြီးအရေးကြီးလိုအပ်နေပါတယ်။မစ္စတာဂီဂိုရီကလည်းအကူအညီတွေအခုချက်ချင်းကိုလိုအပ်နေတယ်လို့ရေရှည်ခိုင်မာတဲ့အကူအညီတွေကိုလိုအပ်နေတာဖြစ်တယ်လို့ပြောပါတယ်
။ It is important to understand that there are many emergencies happening around the world. So in a way we're competing for attention. We're competing for
funds. ဘာတော့မှရေပေါ်ခြေနေရအများကြီးဖြစ်နေတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။ဆိုတော့ကျွန်တော်တို့ဟာတနည်းအားဖြင့်အာယုံဆိုင်ခံရဖို့ရန်ပုံငွေရဖို့ပြိုင်ဆိုင်နေရတယ်လို့ဆိုရမှာပါ။ဒါပေမဲ့ရန်ပုံငွေပမာဏတိတိတတာကိုတိတ်မကြခင်မှာမရနိုင်ဘူးဆိုရင်လုပ်ငန်းတွေရပ်သွားမှာဖြစ်ပြီးတော့ဒါအတိတ်ကိုအရေးကြီးတဲ့အကြောင်းကျွန်တော်မပြောဘူးဆိုရင်ကျွန်တော်ဟာကျွန်တော်တာဝန်ကိုမကျေပြွန်ရကြပါလိမ့်မယ်
။ဒီဒုက္ခတွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ဆိုကြတယ်လို့ IOM အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းအဲ့ဒီအတိုင်းပဲခေါ်ဝေါ်ပြောဆိုပါတယ်။ဒါပေမဲ့ဒီအသုံးနှုန်းကိုမြန်မာဆိုရကိုနိုင်ကအတိမတ်မပြုတယ်လို့မြန်မာနိုင်ငံတွင်းမှာလည်းဒီအပေါ်သဘောထားကတိတ်ကိုအငင်းပွားပွဲဖြစ်နေတာပါ။ဒါနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်ကတော့တိတ်ကိုရိုးရှင်းပါတယ်လို့မစ္စတာကီဂိုရီကပြောပါတယ
် We care very little about the terms. We care about the people. What we see in front of us is a unfolding tragedy.
ဟောသုံးဆွဲတဲ့အပေါ်ကျွန်တော်တို့အာယုံမဆိုင်တဲ့လောက်ပါပဲ။ကျွန်တော်တို့အာယုံတွေကလူတွေကိုပါကျွန်တော်တို့ရှေ့မှာမြင်နေရတာကမျောလင်းချက်ကင်းမဲ့ပြီးကျွန်တော်တို့အကူအညီကိုလိုအပ်နေတဲ့ဘေးဒုက္ခကြုံနေရသူတွေဖြစ်ပါတယ်။သူတို့ကိုအခြေခံအထောက်ပံ့တွေချက်ချင်းကိုလိုအပ်နေတဲ့ရေးကြည့်အကူအညီတွေပေးနိုင်နေသမျှခင်ဗျားတို့ဘလို့ပဲခေါ်ခေါ်ကျွန်တော်တို့အလေးမထားပါဘူးကျွန်တော်တို့ကလူကိုပဲအလေးထားပါတယ်အဲ့ဒီလူတွေကိုအကူအညီပေးဖို့ကိုပဲအလေးထားပါတယ
် IOM အဖွဲ့ဟာကုလသမဂ္ဂလက်အောက်ခံ UNICEF အပါအဝင်တခြားအဖွဲ့အစည်းအမျိုးမျိုးနဲ့လက်တွဲပြီးဒုက္ခသည်တွေအတွက်လိုအပ်တဲ့တောက်ရည်သုံးရည်ရရှိဖို့တန်ရှင်းရင်းနဲ့ကျန်းမာရေးဆိုင်ရာတွေတောင်မကအသက်မွေးဝမ်းကြောင်းရင်းနဲ့အင်းရှင်ဘင်္ဂလားဒေ့ရှ်လူမှုဝန်ဝိုင်းအတွက်လည်းကူညီလှုပ်ဆောင်ပေးနေတယ်လို့မစ္စတာဂျော်ဂျီဂီဂိုရီကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်ရခိုင်ပြည်နယ်ထဲမှာဒီရက်ပိုင်းမိုးကအကြီးအကျယ်ရွာနေတာကြောင့်တောင်ကျရေးတွေကျဆင်းပြီးတော့မြေပြိုမှုတွေကနေတဆင့်လူတချို့သေဆုံးခဲ့ရတယ်လို့မြင်းများမြို့နယ်အတွင်းမှာလည်းလူ4000လောက်ဘေးလွတ်ရာကိုရွှေ့ပြောင်းထားရပါတယ်မကွေးတိုင်းနဲ့စကိုင်းတိုင်းနေဘက်မှာလည်းရေကြီးမြေပြိုတာကြောင့်လမ်းမဆက်သွယ်ရေးပြတ်တောက်နေပါတယ်နောက်ဆုံးအခြေအနေကိုတော့မအေးမာကစူးစီးတင်ပြပေးထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းမှာဂျွန်လ12ရက်နေ့လောက်ကစပြီး
မိုးရသွန်းမှုတွေတောင်ကျရည်တွေတက်လာတာတွေမြေပြိုမှုတွေဖြစ်ခဲ့တာပါဒီအတွက်ရခိုင်ပြည်နယ်ကမြို့နယ်တချို့ကသေဆုံးသူတွေစုစုပေါင်းရင်ရှစ်ဦးထိရှိလာပြီဆိုပြီးရခိုင်ပြည်နယ်အတွင်းကသတင်းအချက်အလက်တွေကိုစုဆောင်ထားတဲ့နေအိမ်စရာသတင်းဌာနရဲ့အတီတာချုပ်ဦးခိုင်မြတ်ကျော်ကပြောပါတယ်
ဟုတ်ကဲ့ခင်ဗျာနေရာမှာရှိတော့တော်ပြီးတောင်ကုန်းမြို့နယ်မှာနှောက်တယ်ရယ်ပြီးရင်မြောက်ဦးမှာတယောက်တယ်ရယ်ပြီးရင်အမ်းမှာနှောက်ပေါ့နော်အမ်းမှာနှောက်ကတကယ်ဝန်ထုတ်ကောင်းပါလေကားနဲ့သွားတာမကားကိုတောင်ကြားရည်ကတိတ်ပြီးတော့အဲ့ဒါကားမျိုးပါသွားပြီးတော့သေးတာလေဘုံတော်မရောက်သေးသွားတယ်အိမ်မှာပြီးပုံနာကြောင့်မြို့နယ်မှာကလေးတယောက်ဦးတိစုနေဆိုတော့စုမောင်းချောက်စုပါပြီးဟုတ်ကဲ့ဆင
ုတွေဆက်လီတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်
အဲ့တော့ဒီမှာကတော့ဒီလူပေါင်း28ခန့်ရောပေါ့နော်လူပေါင်း4000လောက်ကိုတော့တို့ဒေလာရကိုရွှေ့ရတာပေါ့နော်ចောင်းတွေကုမီចောင်းတွေကုမီနဲ့နေရာတွေရွှေ့ရတာပေါ့အဲ့ဒီမှာတော့လူပေါင်း4000လောက်ကတော့ဒီရေဘေးတန်ကိုခံပြီးတော့သူကပြောင်းရွှေ့ရတာပေါ့အဲ့ဒါတွေလည်းဖြစ်နေတာပေါ့
မကွေးတိုင်းငဖဲမြို့နယ်ဆက်စီရွာနီးမှာကြောက်ပုံပြိုကျပြီးတဲ့နောက်ရခိုင်ဘက်ကိုသွားမဲ့ကားတွေလည်းပိတ်ဆို့မှုတွေဖြစ်နေတာဟာရာကနန်းလောက်ရှိတယ်လို့ဆိုပါတယ်လမ်းတွေပျက်စီးနေတဲ့အတွက်ကုညီကယ်ဆယ်ရေးတွေလည်းမရောက်နိုင်သေးဘူးလို့လည်းဆိုပါတယ
်ကုညီကယ်ဆယ်ရေးတွေကလုံးဝစကားတော့မလုံနိုင်သေးဘူးမလုံနိုင်သေးဘူးဆိုတော့မရောက်သေးဘူးပေါ့ကျွန်တော်မြင်ကြတော့အဲ့တော့ဒီကအပြင်ကတော့ဒီရေနှုတ်နေတဲ့အတွက်လူတွေသွားရလာရခက်ခဲဖြစ်နေတယ်လမ်းတွေပိုက်နေတယ်သွားလာလို့မရဘူးဆိုတော့ဒီအကူကြီးလည်းမပြေနိုင်ဘူးဖြစ်နေတယ်ထင်တယ်ဒီခံကြည့်နေမှာရှိတဲ့ဟောပေါ့ဗျာဒီကေဆေးနဲ့ပြန်လည်နေရာချထားရေးပေါ့အဲ့ဒီအခွေကတော့နည်းနည်းငွေကြောင်းတော့ပါတော့သွားပေးတာတော့တွေ့တယ်
တောင်ကုန်းမြို့နယ်တွေကပင်လယ်ကမ်းခြေအနီးမှာရှိတဲ့ကုလရောင်ကျေးရွာကတော့ပင်လယ်လိုင်းတွေရိုက်ခတ်တာကြောင့်မြေတွေကျိုကျလာပြီးအဲ့ဒီအနီးနားကအိမ်တွေဖြိုဖျက်ပြီးရွှေ့ပြောင်းနေရတယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းကသဘာဝဘေးတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့၄-၅နှစ်အတွင်းမှာရေကြီးရေရှမ်းမှုတွေ၊တောင်ကျရေတွေကျလာတာတွေ၊သဘာဝဘေးဒဏ်တွေခံစားရတာတွေဟာစစ်တောတွေပြုံးတိမှုကြောင့်ဖြစ်လာရတယ်လို့လည်းသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားဆောင်ရွက်နေသူတွေကကောက်ချက်ချခဲ့ပါတယ်။ဒီလိုတွေမဖြစ်အောင်တာဝန်ရှိတဲ့အစိုးရအနေနဲ့စနစ်တကျစီမံမှုတွေလုပ်ဖို့လိုအပ်နေတယ်လို့လည်းဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့စနေညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီည9:00နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်ဒီစနေမကြခင်အဆုံးတတ်တော်မှာမို့ဒီညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်းပေါ်လ်မန်နဖို့ဒ်ဟာအမခန်နဲ့နေချင်းအတွင်းမျက်မြင်တက်တီထွက်ဆိုမဲ့သူတွေကိုဩဇာလွှမ်းမိုးဖို့ကြိုးစားတဲ့အတွက်နေရင်အကျဲချုပ်ချထားပြီးတဲ့အမခန်ကိုဖယ်ရှားပြီးတော့ထောင်ထဲမှာဆက်နေဖို့ဖေဒရယ်တရားသူကြီးတူဦးကတောက်ကြနေမှာအမိန့်ချလိုက်ပါတယ်အသက်69နှစ်အရွယ်မနက်ဖတ်ပေါ်တရားစီရင်ရေးမှဝင်ရောက်နောက်ဆက်မှုမျက်မြင်တက်တဲ့နှုတ်ကိုဩဇာလွှမ်းမိုးကြိုးစားရမှာပူပေါင်းပါဝင်မှုဆွဲချက်တစ်ခုနဲ့အပြစ်ရှိကြောင်းပြခဲ့တဲ့တင်ပြကဆုံးဖြတ်ထားတာပါမနက်ဖတ်ကတော့သူ့အပေါ်ဆွဲချက်အစ်တွေအတွက်အပြစ်ရှိကြောင်းတောက်ကြနေမယ်ကတရားရုံးမှာညင်ပါတယ်အမေရိကန်ဒေါ်လာ50ဘီလီယံတက်မိုးရှိတဲ့တရုတ်နည်းပညာကွန်ပျူတာအပေါ်အခွန်25ရာခိုင်နှုန်းစီးကျက်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ဖြည့်ဆည်းလှုံ့ဆော်နေတာကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပဋိပက္ခတွေပို့ပြီးတော့အရှိန်မြင့်လာနေပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမငြိမ်းများမှုတွေရှိနေတယ်လို့သူယူဆတဲ့အတိုင်းဒီကိစ္စကိုကင်တွယ်သွားဖို့သမ္မတကကတိပြုထားတဲ့အတိုင်းဆက်မုံလုပ်ငန်းတွေမှာအရေးပါတဲ့နည်းပညာဆိုင်ရာကွန်ပျူတာအပေါ်အခွန်တိုးကင်တွယ်စီးကျက်မဲ့အကြောင်းသမ္မတကတောက်ကြားနေမှာပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲကိုမက္ကဆီကိုနယ်စပ်ကတင်တရားမဝင်ဝင်မှုစူးစမ်းကြသူတွေထက်ကကလေးငယ်တွေကိုနယ်စပ်ဒေသတွေမှာမိဘတွေနဲ့ခွဲပြစ်လိုက်တဲ့လို့ရတဲ့အတွက်သမ္မတထောင်ကဒီမိုကရက်တစ်ကိုဆက်ပြီးတော့ပြစ်တင်ပြောဆိုနေပါတယ်။မိသားစုဝင်တွေကိုခွဲပြစ်တဲ့လို့ရဟာရက်ဆက်တဲ့ဥပဒေပြုလုပ်ငန်းအစီအစဉ်ဖြစ်တယ်ဆိုပြီးတော့သမ္မတထောင်က Twitter မှာမနေ့တောက်ကြနေကရေးသားခဲ့တာပါ။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာမကြခင်မိနစ်ပိုင်းကပဲကံပြီးသွားတဲ့အုပ်စုစီကနာမည်ကျော်ပြင်သစ်တဲ့ဩစတြေးလျအသင်းတို့အပွဲမှာပြင်သစ်အသင်းဟာချင်းတလောက်ခြေစောမပြနိုင်ပေမဲ့ငကိုးတကိုးနဲ့နိုင်ရပြီးတော့ကံကောင်းစွာနဲ့ပဲအဖွဲ့ပွဲမှာသုံးမှတ်ရသွားပါတယ်
ထရင်ချင်းညုတ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတာဖန်အင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်ကျွန်တော်ကစုမမဒီညနေ့ခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ညာ9:00ကြာရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VO
This program has come to you from the Voice of America, Washington. ¶¶